မြန်မာနိုင်ငံမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပလို့ရှိနေချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုနဲ့လက်နက်ကင်ပရိပခါတွေကြုံနေရတာကြောင့်တိုင်းရင်းသားဒေသတွေရဲ့မဲပေးတဲ့လုပ်ငန်းတွေမှာစိန်ခေါ်မှုတွေကြုံနေရတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါမြန်မာနိုင်ငံမှာတကြောပြန်ရောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာစည်ရီတင်းမာမှုတွေကြီးထွားလာတာကြောင့်ရွေးကောက်ပွဲကိုထိခိုက်မှာဆိုရင်လာကြပါတယ်။မကြသေးခင်ရက်ပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘူးဒီအောင်မြို့နယ်မှာဆိုရင်လေမဲဆန္ဒရှင်တွေအပြေဝမဲပေးနိုင်ဖို့မတည်ကြဘူးလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတန်းအေးကပြောဆိုလိုက်ပါတယ်
။ဒီပြည်ချောင်းတွေဖြစ်ပေါ်တဲ့ပြန်ကြည့်တော့တဲ့နေရာတွေရောက်တော့တဲ့အချိန်ဒီစားမျိုးတွေကိုရောက်တော့တဲ့အချိန်ရှိတယ်။ဆက်လို့ပြီးတော့ပြန်ကြည့်ဟိုပြန်လာမေးပေးဖို့ကလည်းဟိုမြို့နယ်ဝေးသွားတဲ့ဟာလေးရှိရင်ရှိနိုင်မှာပေါ့နော်။ဟုတ်လား။ငွေလေးနဲ့လူကြီးတွေကရောလာနိုင်မှာ။ဟာပေါ့ဒီတိုက်ပွဲရောင်းနေတဲ့လူတွေစိတ်ဝင်စားတာတွေဖြစ်ရင်ရှိနိုင်တာပေါ့နော်။ဟိုမြို့နယ်ဒီကားလည်းချင်းရတော့သူကဒီမထွေးရတာလေးပါလေ
ဒီတရင်တက်တယ်မှာပဲအေးရခိုင်လက်နက်ကိုင်တက်ခွဲနဲ့တက်မလို့ကြောင့်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရသေးတော်မျိုးနဲ့မှာတိုက်ပွဲကြောင့်တိမ့်ဆောင်ရသူတွေမဲပေးနိုင်ဖို့အတွက်စီစဉ်ထားပေမဲ့လုံလုံရေးစိုးရိမ်မှုတွေကြောင့်ရွေးကောက်ပွဲတွေမှာမဲပေးဖို့စိန်ခေါ်မှုတွေရှိနေတယ်လို့အဲ့ဒီမျိုးနဲ့ကရွေးကောက်ပွဲကော်မရှင်အတွင်းမှာဦးနိုင်ညိုနေတာပြောပါတယ်
မျိုးပေါ်မှာစစ်တေချောင်းစခန်းထဲမှာလာနေတဲ့အုပ်ချုပ်ရှိတယ်။ပရိသတ်ပုံကြောင်းထဲမှာနေတဲ့အဖွဲ့ရှိတယ်ကြာ။မိမိစွာမှာမေးသေးလို့မရတဲ့လူတွေဆက်တော့ကျွန်တော်တို့လူတွေအများစုရှိတဲ့နေရာပေါ်စစ်တေချောင်းစခန်းဆိုရင်တို့စစ်တေချောင်းစခန်းရှိတဲ့နေရာမှာပဲမေးရုံကိုပြောင်းရွှေ့ဖွင့်လှစ်ဖို့အတွက်တော့ကျွန်တော်တို့ကြားရတာရှိတယ်။အဲ့တော့ဒီဒီပြင်ရှိတဲ့အုပ်စုတွေကတော့ဒီကျွန်တော်ပုံမှန်အတိုင်းပဲကြားရပါတယ်ကြာ။ဒီနေ့ပေးနိုင်ဖို့တဲ့လူကြုံမှုရှိလားမရှိလားဆိုတာကတော့အခြေအနေတောင့်ကြည့်ရမှာဗျာဒါတော့ကျွန်တော်တို့အသက်ပြောတော့မရဘူ
းပြီးခဲ့တဲ့နှစ်ကစလို့အေးအခွင့်နဲ့တက်မလို့ကြတိုက်ပွဲတွေဖြစ်ပွားရကအိမ်ရှောင်နေသူ2သိန်းကျော်ရှိတယ်လို့ရခိုင်ပြည်နယ်အရက်ဖတ်အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဒါရိုက်တာကိုခိုင်ကောင်းဆန်ကတော့ကပေးကြုံနေရချင်းစည်ရေးတွင်းမှမှုတွေကြီးထွားလာတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာရွေးကောက်ပွဲလုပ်ငန်းစဉ်တွေလောက်တိုင်းနိုင်မှာမဟုတ်ပဲထိလိုက်လာနိုင်တယ်လို့သုံးသပ်ပြောဆိုလိုက်ပါတယ
်။ကာလာမျိုးမှာဘောတော့အနည်းဆုံးမြို့နယ်ဒီ၅မြို့နယ်ပေါ့မြို့နယ်၅မြို့နယ်ကဟိုမဲပေးဖို့အတွက်ကအစဉ်ပြေနိုင်ကြရာအကြောင်းမရှိဘူး။ဘာကြောင့်လဲဆိုတော့ဒီလုံခြုံရေးအရာရယ်ဒီမဲဆန္ဒရှင်ကြီးသူလို့ပြောရတော့ဒီလက်ရှိမှာကြုံနေရတဲ့ဒီစစ်ပေးဒုက္ခတွေပေါ့နော်။ဒီ၂သိန်းခွေလောက်ရှိတဲ့ဒီစစ်ပေးဒုက္ခတွေကဒီဘလိုမှသူတို့ဒီမေးပေးဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေမျိုးပါဖြစ်နေပါတယ
်။ဆစ်ရှောင်ဒုက္ခတွေတွေမေးပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရကြပါမယ်။လုံလုံရေးရရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိဘူးလို့လေရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနှစ်စံဦးကပြောဆိုလိုက်ပါတယ်
။ဒီတော့ရွေးကောက်ပွဲကော်မရှင်ကိုကတင်ပြထားတယ်ပေါ့။ကုန်းချန်းကဟုံအိုက်ဆိုတဲ့ကြီးရောက်အုပ်စုတစ်ခုကအထူးဒေသနှစ်ခဲ့တိတ်ချုပ်နေနေတဲ့မှာပါနေတဲ့နံပြည်မြို့နယ်ကွယ်တကူလုံးဟိုဝါအထုဒေသနဲ့လေးမြို့နယ်ဖြစ်တဲ့ပန်ဆန်းပန်ဝိုင်းနိုင်မောနာဖန်းတန်ရန်ခုံရန်နိုင်တုံမြို့နယ်တွေအပြင်မှာလည်းနေဆင်းမကောင်းနိုင်ဘူးပြီးတော့ကျွန်တော်မန်တုံမြို့နယ်ကဟောင်းကန်နဲ့စိုက်ခေါင်ဆိုတဲ့ကြီးရွာအုပ်စုနှစ်အုပ်စုအဲ့ဒါတွေကတော့နေဆင်းလည်းမကောင်းနိုင်တော့ကျွန်တော်တို့ကဒီရွေးကောက်ပွဲကျင်းပရန်အခက်အခဲရှိသောဒေသများဆိုတော့ဟိုအပေါ်ကတော့တင်ပြလိုက်ကျွန်တော်တို့ကြောင်မဲမြို့ဒီသေးဆောင်စကန်းလေးကိုလည်းရောက်လာတဲ့မဲဆန္ဒရှင်တွေလည်းရှိတာပဲတက်ဆိုင်တဲ့ကြီးရွာအုပ်ချုပ်ရေးကော်မရှင်အကွယ်ကွယ်နဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ကတော့အတက်နိုင်ဆုံးတော့လဲပေးခွင့်ရရှိဖို့အတွက်တင်ပြဆောင်ရွက်သွားပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာလည်းနေပြည်တော်ဂျုံရီနဲ့ကက်ရောဂါအနေအထားတိုင်းပွဲမြို့နယ်ကြီးရွာအုပ်စု9စုမှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပဲဖြတ်ဖို့တင်ပြထားတဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောညွန့်ကဗီဒီယိုကိုပြောပါတယ်ပြည်ရဲ့2015ရွေးကောက်ပွဲမှာတော့လေနေနေလုံးလုံးကြီးစိတ်မချရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမလုပ်နိုင်ခဲ့ပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာကချင်၊ကရင်၊မွန်နဲ့ပဲခူးတိုင်းအတွင်းမှာရှိနေတဲ့မြို့9မြို့နဲ့ကျေးရွာအုပ်စု600ပြည်ရှမ်းပြည်နယ်ဘက်ကမြို့နယ်9ခုနဲ့ဝါကူပိုင်းအုပ်ချုပ်ခွင့်ဒေသမှာလုံလုံကြီးခြေနေကြောင့်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းခဲ့ရပူပါတယ်။ကျမမိခါပါရန်ကုန်ကနေဒီတင်ပြပို့ထားတာဖြစ်ပါတယ်